Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ American ပြည်အောင်စု Washington DC မြို့တော်ကနေ2014ခုနှစ်ဒီဇင်ဘာလ16ရက်အင်္ဂါနေ့မနက်ခင်း VOE မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ line to meter 32 40 48 50တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာအော်မာဒီမနက်ခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုစံမဝင်နဲ့အတူကြီးညာပေးပါပါရှင်ဩစတြေးလျနိုင်ငံမှာ16နိုင်ကြတစားကန်ဖမ်းထားမှုဟာရဲတွေဝင်ရောက်ဆင်းနေခဲ့တဲ့နောက်မှာအဆုံးသတ်သွားပြီဖြစ်ပြီးတနတ်သမားနဲ့အတူတစားကန်အုပ်လည်းတည်ဆုံခဲ့ရပါတယ်ပါလက်စတိုင်းနယ်တွေကိုဣသရေလသိမ်းပိုက်ထားမှုအဆုံးသတ်စေရအတွက်အမေရိကန်နိုင်ငံချိုင်းဝင်ကြီးနဲ့ဣသရေလဝင်ကြီးချုပ်တို့ဆွေးနွေးနေကြပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမကောင်းဘူ
းကောင်းပါပြီတော်ခင်မျိုးတက်ရေဒီကနေ့နားဆင်ရမယ့်သတင်းကြူတွေထဲမှာဆိုရင်တော့
Can indicate to you that we have accounted for at this stage 17 hostages
Sydney ga cafe sain go win si kae de chin ne patat pi new south way ye thana a chi kae ga pyo twa da ba di tadin pye myama naingan tadin ni ma raw pi taung su yue kaw pwe commission okkatha ne naingan ye party de di kane twet song ja da naw yakhan pi ne de ga apan si de tadin ni ko le tin pya pi ma ba naw pai ma le apat sin season ne phit de si bwa yi season ne tuta song le american twin kana ko tin set pi ma ba aku yin song naw naw song ya naingan da ga tadin ni ko dr kim myo tat ne u sa မိုးဝေတို့ကကြီးညာပြီးကြပါလိမ့်မယ်ခင်ဗျာ
တနင်္လာနေ့ကစပြီးတရားခံတွေကိုတရက်နီးပါးဖမ်းဆီးထားခဲ့တဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကချောကလက်ကဖေးဆိုင်ကိုလက်နက်ပြည့်နဲ့ရဲတွေဝင်ရောက်စီးနင်းခဲ့တဲ့နောက်မှာတနတ်သမားနဲ့အတူတရားခံနှစ်ဦးပါဝင်လူပေါင်းသေးဦးတေဆုံးခဲ့ရတယ်လို့ရဲတွေကအတည်ပြုပြောဆိုပါတယ်အင်္ဂါနေ့မနေ့2နာရီလောက်မှာရဲတွေဝင်ရောက်စီးနင်းခဲ့တဲ့နောက်တရားခံဖမ်းဆီးထားမှုလည်းအဆုံးသတ်သွားခဲ့တာဖြစ်ပါတယ်တနတ်သမားကလူပေါင်း18ယောက်ကို16နာရီကြာဖမ်းဆီးထားခဲ့တာပါအသက်50အရွယ်တနတ်သမားဟာမန်ဟာရန်မိုနစ်ဖြစ်ပြီးအီရန်နိုင်ငံကနေပြောင်းရွှေ့အခြေချလာသူဖြစ်တယ်လို့ New South Wales ရဲတွေကပြောပါတယ်တေဆုံးခဲ့ရသူ2ဦးမှာတဦးကအသက်34နှစ်အရွယ်အမျိုးသားဖြစ်ပြီးနောက်တစ်ဦးက38နှစ်အရွယ်အမျိုးသမီးတူပါဆိုင်ထဲကိုရဲတွေဝင်ရောက်ချိန်မှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းနဲ့သူတို့ဘယ်လိုတည်ဆုံးကြလဲဆိုတာကိုအသေးစားမပြောနိုင်သေးဘူးလို့ပြည်နယ်ရဲမင်းကြီး Andrew Sipion ကပြောပါတယ်ဒါအပြင်အခုတိုက်ခိုက်မှုကတခြားဖြစ်ရပ်တွေနဲ့ဆက်နွယ်မှုမရှိဘဲတီးခြားဖြစ်ရပ်တစ်ခုလို့ဆိုပါတယ်နောက်တစားကန်၄ဦးနဲ့ရဲရာရှိတူကတော့ဒဏ်ရာရရခဲ့ပေမဲ့အသက်အန္တရာယ်မရှိပါဘူးလို့ဆိုပါတယ်တနတ်သမားဟာတနင်္လာနေ့မနေ့9:45လောက်မှာ Sydney မြို့ရဲ့ Lucy Gaya ရက်ွက် Martinတက်စကလင့်ချ်ကဖေးဆိုင်ကိုစီးနေပြီးတစားကန်တွေဖမ်းဆီးခဲ့တာပါတနင်္လာနေ့မှာတစားကန်9ဦးလွတ်မြောက်လာတယ်လို့အင်ကာမနဲ့အစောပိုင်းရဲတွေဝင်ရောက်မစီးနှင်းခင်မှာလည်းနောက်ထပ်9ဦးထပ်မံပြီးလွတ်မြောက်ခဲ့တာပါအခုလွတ်မြောက်သွားသူတွေက3ဦးနဲ့မနည်းကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကကယ်တင်ခဲ့တာဖြစ်ပါတယ်ဩစတြေးလျနိုင်ငံချိုင်းဝင်ကြီးတိုနီအဖော့ကတော့မော်နက်ဆာဆက်ရောဂါရှိနေသူတူဖြစ်ပြီးသူ့ရဲ့လှုပ်ဆောင်မှုဟာနိုင်ငံရေးရည်ရွယ်ချက်ပါနေတယ်လို့ပြောပါတယ်သူကိုရဲတပ်ဖွဲ့ကတည်တည်ချာချာသိပါတယ်လို့ဆိုပါတယ်သူဟာအာဖဂန်နစ္စတန်နိုင်ငံမှာတိုက်ပွဲတွေကြားတည်ဆုံခဲ့တဲ့ဩစတြေးလျတပ်သားတွေရဲ့မိသားစုတွေစီတွားပြီးဝေဖန်ပစ်တင်တဲ့စာတွေပေးတာပြန်လုပ်သူပါသူဟာ2013ခုနှစ်မှာဇနီးဟောင်းအသက်ခံရမှုမှာပါဝင်ပတ်သက်မှုတယောက်ဖြစ်တယ်လို့ဒီနေ့အစောပိုင်းမှာလည်းအမျိုးသမီးတူကိုလိန်မန်းဆန်အစောကားမှုနဲ့တရားစွဲခံခဲ့ရပါတယ်ဒီနေ့အစောပိုင်းတွေကဩစတြေးလျနိုင်ငံမှာပြည်ရင်းအကြံဖက်သမားတွေအန်ဒီယာဆွေရင်နဲ့အတွက်သတိပေးမှုအဆင့်တိုးမြင့်ထားခဲ့တာပါအရှိလေပိုင်းဒေသတွားရောက်တိုက်ခိုက်နေတဲ့ဩစတြေးလျနိုင်ငံသားကစုစုပေါင်း80လောက်ရှိမယ်လို့ခန့်မှန်းပါတယ်
ဣသရေလကပါလက်စတိုင်းနယ်မြေတွေသိမ်းပိုက်ထားမှုကိုနှစ်နှစ်အတွင်းအဆုံးသတ်ရေးအတွက်ကုလသမဂ္ဂအနေနဲ့ဆုံးဖြတ်ချက်ချမှတ်ပေးဖို့ပါလက်စတိုင်းဘက်ကတွန်းအားပေးလှုပ်ဆောင်နေချိန်မှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုတို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်သူတို့နှစ်ဦးကြားရောမမြို့မှာပြုလုပ်ခဲ့တဲ့တွေ့ဆုံဆွေးနွေးမှုဟာ၃နာရီကြာမြင့်ခဲ့တယ်လို့ဆိုပါတယ်ဣသရေလအနေနဲ့အဲ့ဒီဒေသကနေစုခွာပေးဖို့အတွက်အချိန်ကာလကိုဘယ်သူကမှသတ်မှတ်ပေးတာမျိုးကမှလက်ခံမှာမဟုတ်ဘူးဆိုပြီးတော့မစ္စတာနန်တန်ယာဟုကအစည်းအဝေးမတိုင်ခင်မှာပြောဆိုခဲ့ပါသေးတယ်ဂျော်ဒန်နိုင်ငံကရေးဆွဲပေးတဲ့ဆုံးဖြတ်ချက်မူကြားအရဣသရေလအနေနဲ့ပါလက်စတိုင်းနယ်မြေတွေသိမ်းပိုက်ထားမှုကိုအဆုံးသတ်ရမှာဖြစ်ပြီးအဲ့ဒီမူကြားကိုအခုသတင်းပတ်အတွင်းမှာကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းတော့မှာဖြစ်ပါတယ်။တနင်္လာနေ့မှာပြုလုပ်တဲ့အစည်းအဝေးဟာမစ္စတာကယ်ရီအနေနဲ့ဣသရေလနဲ့ပါလက်စတိုင်းအရေးကိစ္စတွားရောက်တဲ့ခီးစဉ်အတွင်းပထမဦးဆုံးတွေ့ဆုံမှုလည်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ချစ်ဆက်အစ္စလာမ်တရားဝင်ဆရာဘက်ကနေပံ့ပိုးရေးသားတဲ့သတင်းမီဒီယာတွေကိုတူရကီရဲတွေကတနင်္လာနေ့မှာဝင်ရောက်စီးနင်းဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးတူရကီသမ္မတရီဆက်တရက်အာဒဝမ်ကခုခံပြောဆိုပါတယ်။တရားဟောဆရာဖတူလာဂူလန်ကိုထောက်ခံပံ့ပိုးသူ24ဦးတည်းမှာဖမ်းဆီးခဲ့တာဟာအစိုးရဆန့်ကျင်တဲ့အင်အားစုရဲ့ကလင်ကချစ်လုပ်ရတွေကိုတားဆီးတုံ့ပြန်မှုလိုအပ်တာကြောင့်လို့မစ္စတာအာဒဝမ်ကတနင်္လာနေ့မှာပြောပါတယ်။ EU ဥရောပသမ္မတကတော့အခုလိုစီးနင်းဖမ်းဆီးမှုကဥရောပစံတန်မိုးတွေနဲ့မကပ်ညီတဲ့အတွက် EU ဖွဲ့ဝင်တွေအနေနဲ့မလုံဆောင်သင့်ဘူးလို့ဝေဖန်လိုက်တာကိုလည်းမစ္စတာအာဒဝမ်ကပယ်ချပါတယ်။တူရကီက EU ဖွဲ့ဝင်တဲ့အဖွဲ့တွေကိုဝင်နိုင်ဖို့အတွက်ကြိုးစားနေတယ်ဒီမှာ။အမေရိကန်နိုင်ငံရဲ့ဌာနကလည်းအခုလိုစီးနင်းမှုအတွက်စိုးရိမ်ကြောင်းပြောပါတယ်။တူရကီနိုင်ငံကအယံဝဆုံးသတင်းစာတစ်စောင်ဖြစ်တဲ့ဇာမန်ရဲ့အက်ဒီတာချုပ်အက်ဂရမ်ဒူမန်လေးလည်းမေးမြန်းဖို့ဖမ်းသွားတဲ့အထက်မှာပါဝင်ပါတယ်။သူကတူရကီမီဒီယာတွေဟာဒီမိုကရေစီပြတ်သန်းအောင်လုပ်နေတယ်မကောင်းဆိုးဝါးနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။တူရကီသမ္မတကတော့ဂူလင်နဲ့သူ့နောက်လိုက်တွေဟာစင်ပြန်အဆုအထောက်မှုအတွက်လှုပ်ရှားနေတယ်လို့ဆွဆွဲပါတယ်။
ယူကရိန်းနိုင်ငံအရှေ့ပိုင်းရုရှားကိုလူလာတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့နယ်မြေတွေဟာယူကရိန်းနိုင်ငံရဲ့အစိတ်အပိုင်းဖြစ်ဆက်လက်ရှိနေဖို့အတွက်ရုရှားအစိုးရကလူလာတဲ့အကြောင်းရုရှားနိုင်ငံသားရဲ့ဝန်ကြီးစာဂျီလာဗရော့ကပြောဆိုပါရယ် Interfax သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာ Mr. Lavrov ကယူကရိန်းနိုင်ငံအရှေ့ပိုင်းအစိုးရနဲ့ရုရှားကိုလူလာတဲ့ခွဲထွက်ရေးသမားတွေကြာဖြစ်ပွားနေတဲ့ပြည်ပခါတွေကိုဖြေရှင်းပေးဖို့အတွက်ရုရှားနိုင်ငံတနင်္ဂနွေကကြိုးပမ်းနေရကြောင်းဒီဒေသဟာယူကရိန်းနိုင်ငံရဲ့အစိတ်အပိုင်းဖြစ်ဆက်လက်တည်ရှိနေစေဖြစ်ကြောင်းပြောဆိုခဲ့ပါရယ်ရုရှားအစိုးရအနေနဲ့ယူကရိန်းနိုင်ငံအတွင်းကဒေသအားလုံးနဲ့နိုင်ငံရေးအင်အားစုတွေအားလုံးရဲ့အခြေခံဥပဒေတွေပြင်ဆင်ဖို့အတွက်တိုက်တွန်းတောင်းဆိုတဲ့အကြောင်းလဲမစ္စတာလာဗရော့ကပြောသွားပါတယ်။ဒီတွေ့ဆုံမေးမြန်းမှုမှာပဲရုရှားနိုင်ငံသားရေးဝန်ကြီးကနိုင်ငံတကာဥပဒေအရရုရှားနိုင်ငံအနေနဲ့ခရိုင်းမီးယားဒေသမှာနျူကလ িয়ার တပ်ဖွဲ့တွေချထားပိုင်ခွင့်ရှိတယ်လို့ပြောဆိုလိုက်ပါတယ်။ယူကရိန်းပိုင်ခရိုင်းမီးယားဒေသကိုရုရှားကအခုနှစ်စောစောပိုင်းမှာကျူးကျော်ဝင်ရောက်သိမ်းပိုက်ခဲ့တာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းDonetsk နဲ့ Luhansk ဒေသတွေကိုခွဲထွက်ရေးသမားတွေကပြည်သူ့သမ္မတနိုင်ငံအဖြစ်တစ်ဖက်သက်ကြီးညာထားခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1509ရုပ်ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနန်းဆန်မန္တုံနဲ့ကွန်လွန်မြို့နယ်တွေမှာပြီးခဲ့တဲ့အပတ်တနင်္လာနေ့ကစပီးတိုက်ပွဲတွေဇက်တိုက်ဆိုးလို့ဖြစ်ပွားရကတနင်္လာနေ့မှာတော့ကုတ်ခိုင်မြို့နယ်တာမိုးညက်ဒေသမှာထပ်မံဖြစ်ပွားပါတယ်။ကာကွယ်ဝင်ကြီးဌာနထုတ်ပြန်ချက်ထဲမှာဒီလ10ရက်နေ့ကွန်လွန်အနောက်မြောက်ဖက်ဆယ်မိုင်ကွာဒေသမှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်စခန်းနဲ့စစ်ကြောင်းတွေကိုကိုကလက်နက်ကင်ဖွဲ့တွေလက်နက်ကြီးတုံးပြီးအင်အားလုံးရနဲ့တိုက်ခိုက်တဲ့အတွက်တပ်မတော်စစ်ကြောင်းကစစ်သည်9ဦးကြာဆုံးပြီး20ဒဏ်ရာရတယ်လို့ဖော်ပြပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာဒီလိုတိုက်ပွဲတွေဖြစ်ပွားနေခြင်းမှာတပြည်လုံးပြစ်ခတ်ရစဲဆွေးနွေးပွဲတွေပြန်လည်ဆက်တင်နိုင်မှုမြန်မာငြိမ်းချမ်းရေးစင်တာကကိုယ်စားလှယ်ဖွဲ့နဲ့တိုင်းနာလက်နက်ကင်အဖွဲ့တွေထိုင်းနိုင်ငံချင်းမိုင်မှာတွေ့ဆုံဆွေးနွေးနေပါတယ်။အစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကခရစ်စမတ်ရက်မတိုင်ခင်ရန်ကုန်မှာဆွေးနွေးပွဲတွေပြန်ဆက်တင်နိုင်မှုကန့်လန့်ထားပါတယ်။အစိုးရနဲ့တိုင်းနာလက်နက်ကင်အဖွဲ့ကိုယ်စားလှယ်တွေကတပြည်လုံးပြစ်ခတ်ရစဲအတွက်စက်တင်ဘာလနောက်ဆုံးဆွေးနွေးပေးခဲ့ပြီးနှစ်ဖက်ကြားတင်းမာမှုတွေရှိရကဆွေးနွေးပွဲရဆိုင်နေတာဖြစ်ပါတယ
်။ဟောင်ကောင်အုပ်ချုပ်ရေးမှူးလျန်ရှန်ယွန်းကဟောင်ကောင်မြို့တော်လမ်းမတွေပေါ်မှာသတင်းဆေဘက်ကြော်ကြားပိတ်ဆို့ဆန္ဒပြမှုတွေအဆုံးသတ်သွားပြီလို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့နောက်ဆုံးကြံနေတဲ့တပိတ်စခန်းနေရာတစ်ခုကိုရဲတွေကအပြီးသက်ဖယ်ရှားပြီးတာနဲ့သူတို့ပြန်လာခဲ့မယ်လို့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ဆန္ဒပြပွဲတွေအဆုံးသတ်အောင်လှုပ်ဆောင်ရတယ်။ဘာကြောင့်လဲဆိုတော့သူတို့ကြောင့်ဟောင်ကောင်ရဲ့စီးပွားရေးကမ္ဘာလှည့်ခီးသွွားလုပ်ငန်းကုန်ပစ္စည်းအယောင်ဆိုင်တွေမှာဆိုးရွားတဲ့ဆုံးရှုံးမှုတွေနဲ့ကြုံတွေ့ခဲ့ရတယ်လို့လျောင်ရှီယန်ယွန်းကပြောဆိုပါတယ်ကော့စ်ဝေးဘေးမှာရှိတဲ့လမ်းတွေပေါ်ကနေဆန္ဒပြသူတွေကိုရဲတွေကရှင်းလင်းဖယ်ရှားပြီးဒါဇင်နဲ့ချီတဲ့သူတွေကိုဖမ်းဆီးမှုတွေပြုလုပ်နေချိန်မှာဟောင်ကောင်အုပ်ချုပ်ရေးမှူးကအဲ့လိုလိုပြောဆိုလိုက်တာဖြစ်ပါတယ်ဆန္ဒပြသူအနည်းစုပါဝင်တဲ့အဖွဲ့ကတော့ငါတို့ပြန်လာခဲ့မယ်ဆိုပြီးတော့အော်ဟစ်ဆန္ဒပြခဲ့ဆန္ဒပြတောင်းဆိုသွားခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှူးလေရာထူးကနေဆင်းပေးဖို့ပြောဆိုခဲ့ကြပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့မှာတော့ Admiralty ခရိုင်မှာဆန္ဒပြခေါင်းဆောင်တွေနဲ့ဒီမိုကရေစီလူလားသူလွတ်တော်အမတ်ချုပ်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးတော့ဆန္ဒပြသူတွေရဲ့အကြီးဆုံးတပိတ်စခန်းကိုလည်းရှင်းလင်းခဲ့တာပါ2019ခုနှစ်ကျရင်ဟောင်ကောင်မှာဒီမိုကရေစီနေကြရွေးကောက်ပွဲကိုတရုတ်ပြည်မှကြီးအစိုးရကကျင်းပခွင့်ပြုဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်တရုတ်အစိုးရကတော့သူတို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်ကိုယ်စားလှယ်တွေကိုရွေးချယ်ပိုင်ခွင့်ရှိတယ်ဆိုပြီးတော့ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုငင်းဆန်ထားပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဂျာဗာလေဘန်မှာပြည်ခဲ့တဲ့သတင်းပတ်ထဲမြေပြုံမှုဖြစ်ပွားခဲ့တဲ့အတွက်တည်ဆုံးသူအရေအတွက်အခုဆို50ယောက်ရှိသွားပါပြီ။ကယ်ဆယ်ရေးသမားတွေကတော့ရှောက်နံတွေထဲမှာတူဖို့ရှာဖွေမှုတွေကိုဆက်ပြီးလုပ်နေပါတယ်။တနင်္လာနေ့မှာဂျမ်ပလန်ရွာကမြေပြုံနေရာကအပျက်စီးတွေကြားတဲ့ကအလောင်းဆယ်လောင်းဆွဲထုတ်နိုင်ခဲ့တယ်လို့ရဲမင်းကြီးကပြောပါတယ်။တုံးရချာမိုးကြီးခဲ့တဲ့နောက်အခုလိုမြေပြုံမှုတွေဖြစ်ပွားခဲ့တာပါ။မိုးဆက်တိုက်ရွာသွန်းနေတဲ့အတွက်ကယ်ဆယ်ရေးအတွက်အခက်အခဲတွေဖြစ်နေပါတယ
်။ဖိလစ်ပိုင်နိုင်ငံမှာအောက်တိုဘာလတုန်းကလင်းပြောင်းထားတဲ့အမျိုးသမီးတယောက်ကိုတပ်ဖြတ်ခဲ့မှုနဲ့အမေရိကန်မရင်းတပ်သားတယောက်ကိုတရားလိုရှိနေတယ်ကတရားစွဲဆိုလိုက်ပါတယ်ပထမအဆင့်တပ်သားဂျိုးဆက်စကော့ပန်ဘတ်တန်ကိုတလင်းလာနေမှာတရားစွဲလိုက်တာဖြစ်ပါတယ်အဲ့ဒီမှုနဲ့ပတ်သက်ပြီးတော့အမေရိကန်စန့်ကျင်ရေးလမ်းမပေါ်တက်ပြီးတော့ဆန္ဒပြတဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်အသက်26နှစ်အရွယ်လင်ပြောင်းသူအမျိုးသမီးဖြစ်တဲ့ဂျင်နီဖာလုတ်ကိုတပ်ဖြတ်ခဲ့တယ်လို့စွပ်စွဲခဲ့တာပါသူ့ကိုအရင်တုန်းကတော့ဂျက်ဖရီလို့လူသိများပါတယ်တရားရုံးကအပြစ်ရှိကြောင်းထင်ရှားတယ်ဆိုရင်အမေရိကန်မရင်းတပ်သားဟာထောင်နဲ့အနှစ်40ကြာခံရမှာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ဒီဇင်ဘာလ16ရက်နေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးဆံမိုးတို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအရင်ဆုံးတင်ဆက်ပေးပါပါ Australia နိုင်ငံ Sydney မြို့ကကဖေးဆိုင်မှာတရက်ကြာခဲ့တဲ့တစားကန်တွေကိုဖမ်းဆီးထားတဲ့တနက်သမားတဦးရဲ့သိမ်းပိုက်မှုဟာဒီကနေ့မနက်ဒေသစံတော်ချိန်2နာရီမှာပြီးဆုံးသွားပါပြီရဲကအဲ့ဒီကဖေးဆိုင်ကိုဝန်စီးလိုက်တဲ့အတွက်တနက်သမားနဲ့အတူတစားကန်2ဦးသေဆုံးခဲ့ပါတယ် VOA သတင်းတောက် Phil Marsay ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးဒေါ်လာလာတန်ကတင်ပြပေးမှာပါခင်ဗျာ
စီတီမြို့ Lind Chocolate Cafe ဆိုင်မှာ16နာရီကြာခဲ့တဲ့တစားကန်ဖမ်းဆီးမှုဟာပြီးဆုံးသွားပြီလို့ Australia ရဲကဗုဒ္ဓနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်တနသမားတဦးကတစားကန်16ဦးကိုဖမ်းဆီးထားတဲ့အဲ့ဒီဆိုင်တွင်းကိုလက်နက်အပြည့်ကင်ဆောင်ထားတဲ့ရဲတွေကဒီနေ့မနေ့ဝင်စီးခဲ့တာဖြစ်တယ်လို့ New South Wales ရဲမင်းကြီး Andrew Scipione ကပြောပါတယ
် Can indicate to you that we have accounted for at this stage 17
လက်ရှိအခြေအနေမှာကျွန်တော်တို့တစားကန်16ဦးပါပါတယ်အဲ့ဒါကမနေ့ကထွက်ပြေးလွတ်မြောက်လာခဲ့ကြတဲ့5ဦးအပါအဝင်ပါအဲ့ဒီတစားကန်တွေထဲမှာတုံလုံး6ချားနေကြသူတွေနဲ့တခြားစိတ်ကူတမှုခံယူဖို့လိုအပ်သူတွေပါပါတယ်သတင်းထုတ်ပြန်ခဲ့တဲ့အချိန်တစားကန်2ဦးသေဆုံးခဲ့ပြီး6ဦးကတော့ဒဏ်ရာမရကြပါဘူးတဦးတည်းသောတနက်သမားကိုတော့ပြစ်တက်လိုက်ပါတယ်ရဲအရာရှိတဦးမျက်နှာမှာဒဏ်ရာရသွားတာရှိပါတယ
်ခုလိုတိုက်ခိုက်မှုတွင်တနက်သမားဖြစ်တဲ့အီရန်ဝေဘွားပြောင်းရွှေ့ချေချသူအသက်50ရွယ်မန်ဟာရန်မွနစ်အပါအဝင်အသက်34နှစ်အရွယ်အမျိုးသားတဦးနဲ့38နှစ်အရွယ်အမျိုးသမီးတဦးလည်းတည်ဆုံးခဲ့တာဖြစ်ပါတယ်ခုလိုတည်ဆုံးမှုဟာ EA လို့ခေါ်တဲ့ရေးပေါ်အစီအစဉ်တွင်ရဲနှင့်သဏ္ဍာန်သမားများအပြန်အလှန်ပြစ်ခတ်မှုရှိခဲ့တဲ့အတွက်ကြောင့်ဖြစ်တယ်လို့ရဲမင်းကြီးကပြောပြီးဘယ်သူပြစ်လို့တည်ဆုံးနေခုဆိုတာကိုတော့သူကအတည်ပြုခဲ့ခြင်းရှိပါဘူး New South Wales ပြည်နယ်ဝန်ကြီးချုပ် Mike Beard ကခုလိုတစားကအရေးခင်းကြောင့်စစ်တီမျိုးအနေနဲ့တိတ်ကိုစိတ်ထိခိုက်ရတယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် This morning I come before you with the heaviest of hearts Unbelievably overnight we have lost
ဒီကနေ့မနေ့ကျွန်တော်တို့တိတ်ကိုစိတ်ထိခိုက်စွာနဲ့ပြောလို့တာကမင်းညာကမယုံနိုင်လောက်အောင်ပဲကျွန်တော်တို့မြို့မှာဘယ်တော့မှဖြစ်လိမ့်မယ်လို့မထင်ခဲ့ရတဲ့တိုက်ခိုက်မှုနဲ့ကြုံတွေ့ခဲ့ရပါတယ်လွန်ခဲ့တဲ့24နာရီအတွင်းကျွန်တော်တို့မြို့မှာဒီလိုဖြစ်လိမ့်မယ်လို့ဘယ်သူမှမထင်ထားတဲ့ဝန်내ကြည်ကွမှုကြီးကြောင့်တမျိုးလုံး6ချားတုံလှုပ်ခဲ့ရပါတယ်
။တနက်သမားစတင်ဖမ်းဆီးစဉ်ကတစားကန်စုစုပေါင်း16ဦးရှိခဲ့ပြီးဆိုင်တွင်းကနေလူ9ဦးပြစ်ထွက်လာခဲ့ပြီးတဲ့နောက်အတန်ကျယ်ကြီးတစ်ခုထွက်ပေါ်ခဲ့ပြီးရဲကဝင်းစီနင်းညာကနေပြန်လာပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ရဲကဘုံရှာဖွေတဲ့ရိုဘော့စစ်ရုပ်တရုတ်ကိုအဆောက်အဦးတွင်ကိုလွှတ်ခဲ့ရမှပောက်ကွဲပစ္စည်းတွေမတွေ့ခဲ့ရဘူးလို့လည်းဆိုပါတယ်။တနက်သမားမွန်းနစ်ဟာအနာဘိန်ဝီစောင့်ကြည့်ခံရတဲ့အစီအနဲ့မှာပါဝင်သူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကသူဟာ2009ခုနှစ်2009ခုနှစ်ကြားအာဖဂနစ္စတန်မှာတည်ဆုံးခဲ့တဲ့စစ်သားတွေရဲ့မိသားစုဝင်တွေထံကိုလွန်စွာစော်ကားရရောက်တဲ့စာတွေကိုစာတိုက်ကဆင့်ပေးပို့ခဲ့လို့သူ့ကိုတရားသူကြီးတူကပြစ်ဒဏ်စီရင်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာသူဟာခွာရှင်းပြီးသားဇနီးကိုတတ်ဖို့ကျူးလွန်မှုမှာကြံရပါဖြစ်ရေးယူခြင်းခံခဲ့ရပါတယ်။တခါ2002ခုမှာမျိုးသမီးတူဦးကိုလိန်ပိုင်းဆိုင်ရာကိုတိလျောက်စော်ကားမှုကြောင့်ပြစ်ဒဏ်စီရင်ခြင်းခံရပြီးသူဟာလောလောဆယ်မှာအမကန်နဲ့လွတ်နေတာဖြစ်ပါတယ်။စီတင်မျိုးမှာအခုလိုတစားကန်ဖြစ်ရတဲ့ပတ်သက်လို့အဓိကစောင့်ကြည့်နေသူတူကတော့ဒေါက်တာမြင့်ချိုဖြစ်ပါတယ်။သူကတိုက်ခိုက်မှုကြောင့်အလွန်စွာစိုးရိမ်မကင်းဖြစ်တဲ့အကြောင်းခုလို VOA ကိုပြောပါတယ်
။ဒီကိစ္စကတော့ဗျာ Islamic အစိုးရအယူဝါဒကိုလက်ခံတဲ့ အစ္စလာမ်ရဲ့ပုံကြီးတစ်ပါးကလုပ်တယ်ဆိုတဲ့ပုံစံမျိုးဖြစ်ပြီးမဲ့ဒီမှာရှိတဲ့လူစုကုံလုံးကတော့ဒီဥစားကိုလူတယောက်ရဲ့လုပ်ရလို့ပဲအများအားဖြစ်တော့မြင်ကြတာပေါ့လေတချို့ကြတော့လေဒါဟာနောက်ကွယ်မှာဒီဆက်ကြီးမားတဲ့အကျန်စီရှိနေဦးမှာပဲဒါဆိုတော့9/11နောက်ပိုင်းမှာအမေရိကန်ရဲ့အင်္ဂလန်ရဲ့အော်စတြေးလျရဲ့သုံးနိုင်ငံကိုမြန်မာအစိုးရခိုင်းတာတော့သူကတာဝန်ပေးတာရှိတယ်လေအဲ့ဒီမှာနှစ်နိုင်ငံပဲသူတို့ဘုံအစည်းအဝေးဖောက်ခွဲပြီးတော့သူတို့စိုက်ခိုက်နေတာလုပ်ခဲ့တယ်အော်စတြေးလျမှာတော့သူတို့အဲ့လိုလုပ်ဖို့စူးစမ်းနေတယ်ပဲဒီမှာရှိတဲ့ရဲတွေကထောက်လန်းကြီးတွေကပေါ်ထုတ်ပြီးတော့ဖမ်းဆီးလိုက်နိုင်လို့ဂလိတိတခါမှတော့ပောက်ကွဲမှုတွေမဖြစ်ဘူးဒေဆုံးမှုတွေမရှိဘူးစူတင်ပြီးတော့လက်ရဖမ်းပြီးတာမျိုးတွေပဲအများကြီးရှိခဲ့ကြတာပေါ့လေအခုဒီကိစ္စကတော့ဒါတကယ်ကိုအလုံးဟိုတုံ့ထုတ်သွားစီလဲစီဆက်ပြရလို့ယူဆကြတာပေါ့ဗျာအခုဆိုရင်ဒီတစ်ဖက်ကြီးဆိုင်သွားပေါက်ဖို့တော့မှနော်ဒီဒီကတော်တော်စိုးရင်လာကြတယ်ယူထဲမှာသွားနေတဲ့ဒီဒီလည်းပဲအလုပ်သွားဖို့တော့တော်တော်ကြောက်ကုန်ပြီကျွန်တော်ဆိုရင်ကျွန်တော်ယုံနေဆိုရင်စိတ်မဝင်ဘူးမိမိလေးပဲတကယ်လို့ညာနဲ့ပုံနေပေါ့ဗျာပေါက်ကွဲအပြင်းနဲ့ဘုံကြီးစားတွေနဲ့ကလုံမဆွင်ဒီစားတစ်ခုလုံးကဒီဘုံနဲ့ကအကုန်လုံးပျက်စီးဖို့နေတာပေါ့လူတွေအများကြီးသိနေတာပေါ့
ဩစတြေးလျအနေနဲ့ပြည်တွင်းအကြမ်းဖက်သူတွေရဲ့စိုးရိမ်မကင်းဖြစ်မှုကြောင့်ဒီနှစ်စောစောပိုင်းကပြည်တွင်းအကြမ်းဖက်မှုအရေးပေါ်အဆင့်ကိုအလေလက်ကန်နေအဆင့်မြင့်နေတာဖြစ်ပါတယ်။ရှေ့လယ်ပိုင်းမှာစစ်သည်ကျော်အုပ်စုတွေကိုတိုက်ခိုက်နေတဲ့ဩစတြေးလျစစ်မှုထမ်းပေါင်း80လောက်ရှိတယ်လို့လည်းသိရပါတယ်ရှင်
။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တင်ဆက်ပေးမှာပါ။မကြခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့ရွေးကောက်ပွဲဖြစ်စေဖို့ကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာပွင့်လင်းမြင်သာမှုရှိဖို့နဲ့နိုင်ငံရေးပါတီတွေရဲ့တင်ပြချက်တွေကိုအလေးထားလိုက်နာပေးဖို့နိုင်ငံရေးပါတီတွေဘက်ကပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုလိုက်ကြပါရတယ်။2015ရွေးကောက်ပွဲဆိုင်ရာကျင့်သုံးလိုက်နာမယ့်စီမင်းစည်းကမ်းတွေမဲယုံဆောင်ကြည့်မှုတွေနဲ့မဲဆန္ဒရှင်စည်ရင်ပြုစုခြင်းဆိုင်ရာဆွေးနွေးကြတဲ့2015အကြိုလှုပ်ရှားမှုအဖြစ်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့နိုင်ငံရေးပါတီတွေမနေ့ကတွေ့ဆုံခဲ့ကြတာပါအသေးစိတ်ကိုမဆုမွန်ကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတော့တရားမျှတမှုရှိရေးရွေးကောက်ပွဲဆိုင်ရာစီမင်းစည်းကမ်းတွေကိုဒီမိုကရေစီစံနှုန်းနဲ့အညီချမှတ်နိုင်မှုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့နဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုရှိတဲ့နိုင်ငံရေးပါတီအသီးသီးကကိုယ်စားလှယ်တွေဒီကနေ့ရန်ကုန်မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်2015အကြိုလှုပ်ရှားမှုအဖြစ်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေရွေးကောက်ပွဲဆိုင်ရာအချက်တွေကိုဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့ကိုယ်တိုင်တက်ရောက်ဆွေးနွေးခဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုသူတေသနလမ်းညွန်အဖွဲ့အတွင်းရေးမှူးကိုမျိုးရန်အောင်သိန်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ SNR ရှင်တွေကိုစပုံတယ်နဲ့တိစားတွေကိုဆွေးနွေးခဲ့ပြီးတော့ဘယ်လိုလုပ်လဲဒီပြည်ရတဲ့ကုန်ကဖြစ်အောင်လုပ်မလဲဆိုတော့မျိုးဆက်ပြီးတော့အခြေပြုဆွေးနွေးကြတာပါ။ကျွန်တော်ဆွေးနွေးတဲ့မှာတူချားတဲ့ချက်ပေါ်ပါတယ်။အဲ့ဒါကရက်ချင်းနဲ့မြို့နယ်ကော်ပိုရေးရှင်းတွေထဲမှာနိုင်ငံပါတီတွေရဲ့ကိုယ်စားလှယ်တွေကိုထည့်ဖို့ကျွန်တော်ဆွေးနွေးပါတယ်။အဲ့ဒီခါမှာဥပဒေကြောင်းရဆိုလို့ရှိရင်ဝန်ထမ်းကိုပဲခံထားရတယ်ဒီလိုတော့ကြောင့်ဝင်နေမဲ့ခံမပေါ့ဗျာအဲ့တော့ဆွေးနွေးပါတယ်ကျွန်တော်အနေနဲ့ကျင်းနေမှုရှိပါဘူးဘာကြောင့်လဲဆိုတော့ဝင်နေတဲ့ညဆရာမတွေဖြစ်တဲ့ပြီးတော့တက်မလို့သားဒီဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကဒီမျိုးနဲ့ကော်မရှင်ဖွဲ့ဝယ်တယ်မှာလည်းကော်မရှင်ဖွဲ့အတွင်းမှုကဒီတဲ့ကြီးရဲ့ထွေအုပ်ကဒုတိယဌာနမှဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်ဒါတွေစိုးရိမ်ကင်းဖြစ်ပါတယ်အစိုးရလက်ရှိဒီစဲအစိုးရကရောမှုရှိနိုင်နေတယ်ကျွန်တော်မြင်ပါတယ်ဒီပေါ်မှာတော့ဒီကောကော်မရှင်အနေနဲ့ကဥပဒေကြောင်းရဖြစ်နေတဲ့အတွက်ကြောင့်ပြင်ဆင်မှုမရပါဘူးလို့ပြောပါတယ်ခင်ဗျာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့2015ရွေးကောက်ပွဲအကြိုမဲစည်ရင်ကြိုတင်ကောက်ယူဆန်းစစ်မှု pilot project တွေအနေနဲ့ကချင်ပြည်နယ်မြစ်ကြီးနားချင်းပြည်နယ်တီးတိမ်မြို့နယ်ရန်ကုန်တိုင်းအလုံးမြို့နယ်တွေမှာလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေဘက်ကနေရွေးကောက်ပွဲဆိုင်ရာဆွေးနွေးခဲ့တာတွေကိုကိုမျိုးရန်အောင်သိန်းကအခုလိုပြောပြပါတယ
်သူတို့အဓိကစိုးရိမ်ချက်ကကျတော့သူတို့ကရက်တပ်ဖွဲ့စည်းနေတယ်လောကဝင်ဆိုတော့ကနိုင်ငံရေးပါတီတွေက border registration process မှာဝင်ပါလို့ရှိရင်မဲဆွေစီမှုပါတကယ်လို့တော့မဆိုရင်လို့ပါလို့ပြောပါရယ်။ဒါမင်းကျွန်တော်ဘက်ကပြောတာကလည်းပဲမင်းစနာရှင်ကြီးရဲ့ဆင်းကောက်တဲ့ခါမှာကျွန်တော်တို့ပါတီတွေကလူများလေးရှိတယ်၊ဖျက်ချထားမှုလည်းရှိတယ်။အဲ့တော့ကျွန်တော်ပါတဲ့ခါမှာမင်းစနာရှင်ကြီးနေနဲ့အခုကြီးမဆုံးရှုံးနိုင်ပါဘူးလို့ဆွေးနွေးတဲ့အတွက်ကြောင့်ဒါတက်တော်ပါရယ်ဆိုပြီးတော့မှကျွန်တော်တို့နောက်ပိုင်းဒီမှာပါဝင်ပြုပါမယ်လို့ပြောပါရယ်ခင်ဗျာ။
ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ် SNLD ဘက်ကလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကျင့်သုံးလိုက်နာရမယ့်အချက်တွေနောက်ပြီးတော့မှတ်ပုံတင်မရှိသေးတဲ့မဲဆန္ဒရှင်တွေရဲ့အရေးထည့်သွင်းစဉ်းစားပေးဖို့ကိုအလေးထားတိုက်တွန်းမှုဆုံးဖြတ်ခဲ့တာတွေကို SNLD ရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်လိတ်ကအခုလိုပြောပြပါတယ်
။ဒီနိုင်ငံရေးပါတီများကိုသူတို့ဖက်ကကိုရော့ကွန်တက်ပေါ့နော်။ကြောင်ကြည့်ရမယ်စီမင်းစည်းကမ်းပေါ့။အဲ့ဒါကိုသူတို့ချမှတ်ဖို့ညှိနှိုင်းတယ်လို့ပြောပါတယ်။အဲ့ဒီကျန်တဲ့ပတ်သက်လို့ကျွန်တော်ဘက်ကတော့ဖွဲ့စည်းပုံခြေခံဥပဒေကပေးထားတဲ့အခွင့်အရေးတိုင်းပဲလောက်ကြပါမယ်။ဖ ဖွဲ့စည်းပုံခြေခံဥပဒေရဲ့ကန့်သတ်ချက်အတိုင်းဘယ်သူမှကျော်လွန်လို့မရပါတော့နိုင်ငံပါတီများကကျော်လွန်ခဲ့မရှိတယ်လို့ဒီကော်မရှင်ဘက်ကလည်းလိုက်နာဖို့လိုအပ်တာပေါ့ဟုတ်ကဲ့နောက်တစ်ချက်ကတော့မဲပေးမဲ့ပြည်သူတွေမှာအပေါ်တွေမရှိကြတဲ့ကအများကြီးပဲရှိတယ်အဲ့ဒီကိစ္စကိုဘယ်လိုဆက်လက်ရေးယူမလဲဒါလေးတစ်ချက်နောက်ချက်တစ်ချက်ကတော့ဒီတော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တကွကော်မရှင်မှာတောင်းယူတဲ့ပုဂ္ဂိုလ်များအားလုံးဟာလူလူရဲ့ဒေသယုံကြည်မှုကိုရယူထားတဲ့ပုဂ္ဂိုလ်များပဲဖြစ်တတ်ပါတယ်ဆိုတာတစ်ချက်ကျွန်တော်ထည့်သွင်းဆွေးနွေးတော့ပါ
2015မှာကျင်းပမယ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာလွတ်လပ်ပြီးတော့တရားမျှတမှုရှိဖို့ကဒီရွေးကောက်ပွဲကိုကြီးကြပ်မယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းအဆင့်ဆင့်ရဲ့လွတ်လပ်စွာဖွဲ့စည်းမှု2015ရွေးကောက်ပွဲဆိုင်ရာစီမင်းဥပဒေတွေကိုဒီမိုကရေစီစံနှုန်းနဲ့အညီချမှတ်နိုင်မှုနိုင်ငံရေးပါတီတွေရဲ့ဆန္ဒသဘောထားတင်ပြချက်တွေကိုအလေးထားစဉ်းစားပေးဖို့ကိုလည်းတက်ရောက်လာတဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေဘက်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်ရှင်
2015ခုနှစ်ရွေးကောက်ပွဲအကျိုးလှုပ်ရှားမှုအနေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့နိုင်ငံရေးပါတီတွေတွေ့ဆုံတဲ့အကြောင်းမတ်စုမွန်ကပြောပြပေးသွားတာပါအခုတော့ရခိုင်ပြည်နယ်ရင်းကဖမ်းဆီးသတင်းကိုဆက်တင်ပြပေးရမယ်ရခိုင်ပြည်နယ်တွင်းမှာဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးကြောက်တော်မျိုးနယ်ထဲမှာတော့ယာကနန်းရှိတဲ့တန်တရာရှိသူတွေကိုနှစ်နှစ်ကြာတဲ့အချိန်ကြာမှလာရောက်ဖမ်းဆီးမှုတွေလုပ်နေရလို့ဆိုရတဲ့ဒီအကြောင်းအသေးစိတ်ကိုမအေးမာကပြောပြပေးမှာပါခင်ဗျာ
လူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ပွားခဲ့ရတဲ့ရခိုင်ပြည်နယ်တွင်းမှာဒေသခံလူထုကတည်ငြိမ်အောင်ကြိုးစားနေတဲ့ကြားကပဲမကြာခဏဆိုသလိုတင်းမာမှုတွေဖြစ်နေရတာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်ထဲမှာတော့ဒီရပိုင်းတွင်ရွာသားတွေကိုပဋိပက္ခမှပါဝင်ပတ်သက်တယ်ဆိုတဲ့တန်တရားနဲ့လိုက်လံဖမ်းဆီးမှုတွေဇက်တိုက်လှုပ်လာကြောင်းစစ်တွေမျိုးကရမိရဖတ်တူဦးဖြစ်တဲ့ဦးတန်းထွန်းကပြောပြပါတယ
်ဒီလိုပြဟို2012ကဘင်္ဂလီနဲ့ရခိုင်နဲ့ပဋိပက္ခဖြစ်ခဲ့တယ်လीအဲဒီမှာတစ်ဖက်အသေးကြောက်ပြီးရှိကြတယ်ခင်ဗျာတစ်ဖက်ဒီကြောက်ပြောက်ပြီးရှိကြတော့အခုဆိုမနစ်လဲကျော်လာပြီခင်ဗျာမနစ်လဲကျော်လာပြီဆိုတော့ဥကဘာဖြစ်နေလဲဆိုတော့ရွာရွာကိုသွားလိုက်ရေအားမင်းပြည်သားတဲ့ပါလစီဖမ်းသွားလိုက်နောက်တစ်ခါအဲဒီမတင်ကောင်းမှုနဲ့ဖမ်းသွားလိုက်ဖမ်းသွားပြီးတော့အဲ့ဒါကိုနည်းနည်းအကြပိုင်းလုပ်ပြီးငွေသေးကြီးထုတ်လိုက်အဲ့လိုဖြစ်နေတော့ဥကဘာဖြစ်နေလဲဆိုတော့အဲ့ဒီဟာကမီပြုတ်ပြီးတော့ဟိုရဲကဟိုအကြံပန်းလုပ်လို့ဖြစ်နေလို့ရွာသူရွာသားတွေကတော်လေးမချင်မနှက်ဖြစ်နေခင်ဗျာအဲ့ဒါလေအကုန်လုံးကကိုတဲခံလားသူတဲခံလားဗာမန်းလေးဖြစ်နေဦးကဘာမှမဆန်တဲ့လူလဲအပန်းခံရအဲ့လိုချင်းဖြစ်နေဟိုတစ်နှစ်ကျော်လာပြီကတစ်နှစ်ကျော်လာပြီကိုကကိုလုတ်ကန်စားတော့နေဗာမန်းညာလို့ဒီဖမ်းသွားအဲ့ဟိုမှာပါတယ်ဆိုပြီးတော့အဲ့လိုအမျိုးတွေရှိရှိနေတော့ကျော်သားတွေကအနေနဲ့ဟိုရဲလာရင်စိုးရင်ထိရန်ဖိတ်လက်နေရတဲ့အနေအထားမျိုးတွေရှိနေ
ရခိုင်ပြည်နယ်အတွင်းတင်ငိမ့်စားပြုလာနေတဲ့အချိန်အခုလိုမျိုးဒေသခံတချို့ကိုဖမ်းဆီးနေတဲ့လုပ်ရက်တွေဟာတရားဥပဒေစိုးမိုးမှုကိုထိရိုက်လာနိုင်တယ်လို့လည်းဆိုပါတယ်
ဟုတ်ကျွန်တော်တို့ဒီမှာကပဋိပက္ခကကငြိမ်သက်တဲ့အဆင့်ရောက်နေပြီခင်ဗျာနော်ဘင်္ဂလီအခိုင်ပဋိပက္ခကတော့လောလောဆယ်ငြိမ်သက်တဲ့အဆင့်ရောက်နေတယ်အဲဒီငြိမ်သက်တဲ့အဆင့်ရောက်နေတဲ့အချိန်ရောက်မှာဒီလိုဖန်ဆီးတွေဖြစ်လာတော့ရခိုင်တွေကဘာဖြစ်လာလဲဆိုတော့အဲဒီဘင်္ဂလီတွေတဲ့ရဲအပေါ်မှာမချီလီမှုတွေအများကြီးဖြစ်လာတယ
်ဟုတ်
ကောင်းကျိုးမဟုတ်တာဆိုးကျိုးပေါ့အဲတော့လုံလုံရေးကိုတာဝန်ယူရတဲ့နော်ဥပဒေဘက်တော်သားတွေနဲ့ဥရီပေါင်းလေးနေတဲ့လူကြီးရှားမှာဒီလိုတစ်ဖက်နဲ့တစ်ဖက်ရှားမှာမယုံတင်ကမှုတွေညားလာတာဟာဥရီစိုးမိုးကြီးကိုနည်းနည်းအားနည်းစီလေက
ြတချို့လည်းဖမ်းဆီးခံရပြီးတချို့ကလည်းလာဖမ်းနေဆိုတဲ့သတင်းကြားတဲ့အတွက်ထွက်ပြေးတိမ်းရှောင်မှုတွေလုပ်နေရတယ်လို့ဆိုပါတယ်ဒါပေမဲ့ရွာသားတွေဟာသူတို့တွေကိုတရားခံနေဖြစ်ဆွဆွဲထားခြင်းရှိမရှိဆိုတာကိုတော့မသိကြဘူးဆိုပြီးမြို့မိမြို့ဖတွေကဆိုပါတယ်ဒီလိုဖမ်းဆီးမှုတွေနဲ့ပတ်သက်လို့ကြောက်တော်မျိုးကရခိုင်လူမှုအဖွဲ့အစည်းတွေနဲ့ရမရဖတွေကတော့ရခိုင်ပြည်နယ်အစိုးရထံတိုင်ကြားမှုတွေလုပ်နေလို့ဆိုပါတယ်ကြောက်တော်မျိုးနယ်တဲကကြေးရွာတွေမှာဒီရဲ့ပိုင်းတွင်နေ့စဉ်ဖမ်းဆီးမှုတွေလုပ်နေရတဲ့ပတ်သက်လို့ရဲအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
ရခိုင်ပြည်နယ်ကြောက်တော်မျိုးနယ်တွေကအဖမ်းဆီးတွေအကြောင်းမအေးမာကသတင်းပေးပို့သွားတာဖြစ်ပါရယ်ခင်ဗျာတော်ရရှိများခင်ဗျာကျွန်တော်တို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနေပါပြီအင်တာနက်စာမျက်နှာ website လိပ်စာကတော့ www.bamis.voanews.com ဖြစ်ပါတယ်အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လင်းခဲ့ပြီးသားသတင်းတွေကိုလည်းပြန်နှာထောင်လို့ရပါတယ် VOE မြန်မာပိုင်းအစီအစဉ်ရဲ့ video သတင်းတွေကိုလည်းအဲဒီ website လိပ်စာမှာပဲကြည့်ရှုလို့ရပါတယ်ခင်ဗျာဒီကနေ့ညဘက်ထုတ်လင်းမဲ့တရက်လေးလိုင်းဆွေးနွေးကမ်းမှာလဲဘာတွေကိုဆွေးနွေးကြမလဲဆိုတော့
တော်ရရှိမှာခင်ဗျမြန်မာနိုင်ငံမှာအိမ်စည်းတွေအဆမတန်ကြီးလွန်နေတဲ့အတွက်အိမ်ယာပိုင်ဆိုင်သူအချို့စားဟာလူဦးရေနဲ့မမျှတအောင်နေပါနေပါတယ် ထူးသဖြင့်တော့မြို့ပြတွေမှာနေထိုင်နေကြတဲ့အောက်ခြေဝန်ထမ်းတွေလက်လုံလက်စားတွေနဲ့စည်ရင်းသားလူထမ်းစားတွေကြားမှာကွာဟမှုပုံမှုကြီးထွားနေပါတယ်။သက်ဆိုင်ရာအာဏာပိုင်တွေကစနစ်တကျနဲ့တံပိုးနဲ့အင်အားလိုအရေးကြပေးဆပ်လို့ရနိုင်တဲ့အင်အားစီမံကိန်းတွေလိုတိစောက်ပေးရင်အဆင်ပြေနိုင်ပါသလား။မြို့ပြကအင်အားပြဿနာတွေကိုဘယ်လိုဖြေရှင်းကြမလဲဆိုတာကိုအခုလာမယ့်အင်္ဂါညဓာတ်ရလီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်။
ဒီကနေ့ညဘက်တင်ဆက်မဲ့တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါရယ်ခင်ဗျာ။သောရရှင်များခင်ဗျာ။စောင်းနှင်းဝေတဲ့ဒီနှစ်တစ်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်တေးသချင်းတွေနဲ့ဖြောပြပေးနေပါရယ်။ဒီမနက်ခင်းမှာတော့နေလင်းအောင်ရဲ့အသေးခွဲဒီဇင်ဘာသချင်းကိုထုတ်လွှင့်ပေးပါရစေခင်ဗျာ။နေလင်းအောင်ရဲ့ဒီဇင်ဘာမနက်ခင်းတချင်းကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာသတ်ရရှိများခင်ဗျာကျွန်တော်တို့ VOA ကိုဆက်သွယ်လိုတယ်ဆိုရင်တော့ဆက်သွယ်ရမယ့်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ခင်ဗျာ VOA American တန်ကနေဒီဇင်ဘာလ16ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ32 40 48 50နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါအခုတော့အပတ်စဉ်စီစဉ်နေကိုဆက်တင်ဆက်ပေးရမယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအပတ်စဉ်စီးပွားရေးအစီအစဉ်နဲ
့ This nation under God shall have a new birth of freedom and the government of the peopleby the people for the people
American သမရအီဘရာဟန်လင်ကွန်မင်ကွန်ကြောင့်ပါဝင်တဲ့တူတာဆောင်လင် American တခွင်အစီအစဉ်ကိုလည်းနားဆင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဦးဆံမိုးဝေကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ပထမဆုံးတင်ပြပေးမှာကတော့ erawadi.org online မှာဖော်ပြထားတဲ့မွန်ပြည်နယ်ကတည်မင်းတမန်ရထားလမ်းကို tourist ခရီးသွားတွေနှစ်သက်တဲ့နေရာတစ်ခုဖြစ်လာစေဖို့အတွက်မွန်ပြည်နယ်အစိုးရကလှုပ်ဆောင်နေတဲ့အကြောင်းရေးသားထားတဲ့ဆောင်းပါပါဒုတိယကမ္ဘာစစ်အတွင်းကတည်မင်းတမန်ရထားလမ်းရှိရာမြန်မာနိုင်ငံအရှိတောင်ပိုင်းတန်ဖြူစရမြို့နယ်မှာပြာကန်းတခန်းဟိုတယ်တစ်လုံးစားတောက်ဆိုင်ကြီးတစ်ဆိုင်နဲ့တခြားကမ္ဘာလက်ခီးသွားတွေအတွက်လိုအပ်တဲ့အရာတွေတိစောက်ဖြစ်တင်းပေးဖို့အတွက်မွန်ပြည်နယ်အစိုးရကကုမ္ပဏီတစ်ခုကိုတာဝန်ပေးလိုက်တယ်လို့ရေးသားထားပါတယ်။နိုင်ငံတကာကလာရောက်တဲ့ကမ္ဘာလက်ခီးသွားတွေအတွက်လိုအပ်တာတွေတိစောက်ဖို့တလာမွန်ကုမ္ပဏီကို contract ပေးလိုက်တာဖြစ်တဲ့အကြောင်းမွန်ပြည်နယ်အစိုးရရဲ့တာဝန်ရှိသူတွေကပြောတယ်လို့ဆိုပါတယ်။မွန်အစိုးရထံမှရင်ွေးငွေသုံးမိထားဆက်ကောင်းအဟောင်းတလုံးရှိထားပြီးဖြစ်တာကြောင့်ဘ ਹੁ အစိုးရရဲ့မိထားဝန်ကြီးဌာနကိုလည်းယထာလန်းတို့တခုဖောက်လုပ်ပေးဖို့တောင်းခံမယ်လို့မွန်ပြည်နယ်အရက်ဖက်ရေးရာဝန်ကြီးဦးတိုးတိုးအောင်ကပြောတယ်ဆိုပြီးတော့ရေးသားထားပါတယ်။ဒီစီမံကိန်းကြီးတိစောက်ပြီးသွားပြီဆိုရင်နိုင်ငံတကာကကမ္ဘာလက်ခီးသွားတွေအများကြီးတိုးလာလိမ့်မယ်။မွန်ပြည်နယ်ကြီးပို့ပြီးတော့ဖွံ့ဖြိုးတိုးတက်လာလိမ့်မယ်လို့တလာမွန်ကုမ္ပဏီရဲ့အထူးရီမန်နေဂျာနိုင်လွင်ကပြောကြောင်းလဲရေးသားထားပါတယ်။ပြည်စုံကို erawadi.org online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
နောက်ဆက်လက်တင်ပြပေးချင်တာကတော့ dailysignal.com online မှာဖော်ပြထားတဲ့သုံးသက်ချက်ဆောင်းပါးဖြစ်ပါတယ်။ Congress in the driver's seat, US Burma military to military relation. American နဲ့မြန်မာစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စမှာ Congress လွှတ်တော်ကအဓိကနေရာမှာရှိနေတယ်လို့ခေါင်းစဉ်တက်ထားပါတယ်။ရေးသားသူကတော့ American အစိုးရရဲ့မူဝါဒပိုင်းဆိုင်ရာအကြံပေးမှုတွေလုပ်နေတယ်။ပညာရှင်အဖွဲ့ဖြစ်တဲ့ Heritage Foundation ရဲ့အာရှရေးရာသုတေသနစင်တာညွှန်ကြားမှု Walter Lohmann ဖြစ်ပါတယ်။လက်ရှိတိုင်တွားနေတဲ့ American ပြည်ထောင်စုရဲ့2015အသုံးစီဥပဒေမူကြမ်းမှာသုံးစွဲထားစကားလုံးတွေအရနိုင်ငံတကာစစ်ဖက်ဆိုင်ရာပညာရေးနဲ့လေ့ကျင့်သင်တန်း IMET နဲ့မြန်မာနိုင်ငံအတွက်နိုင်ငံရခြားစစ်ဖက်ဆိုင်ရာငွေကြေးထောက်ပံ့မှု FMF ကိုတားမြစ်တယ်လို့ပါရှိပါတယ်။ဒါဟာ2015ခုနှစ်အမျိုးသားကာကွယ်ခွင့်ပြုမှုဆိုင်ရာအဥပဒေ NDAA မှာပါဝင်တဲ့စစ်ဖက်ဆိုင်ရာအချင်းချင်းဆက်ဆံရေးအဥပဒေလိုပဲမြန်မာနိုင်ငံတွင်းမှာ concrete လက်တော်ရဲ့အရေးယူဆောင်ရွက်မှုအပေါ်မှာဘာသာပြန်မှုလွဲမှားနေပါတယ်။ NDAA ကအဆိုအရဒီဥပဒေအရကာကွယ်ဝင်ကြီးဌာနအနေနဲ့မြန်မာအစိုးရအပေါ်မှာကူညီထောက်ပံ့မှုတွေမပြုလုပ်ရဆိုပြီးကန့်သက်ထားတဲ့နေရာမှာရှင်တွင်ညှိနှိုင်းမှုတွေပညာရေးကိစ္စလူခွင့်ရေးလက်နက်ကင်ပဋိပက္ခဆိုင်ရာဥပဒေအရသာထိန်းချုပ်တဲ့စစ်တပ်ဥပဒေစိုးမိုးရေးအစရှိတဲ့ဥပဒေရေးရာတန်လန်းပူချမှုတွေနဲ့မသက်ဆိုင်ဘူးလို့ဖော်ပြထားတာဖြစ်တယ်လို့ရေးသားထားပါတယ်အပြည့်အစုံကို dailysignal.com online မှာဖတ်ရှုနိုင်ပါတယ်
နောက်ဆုံးတင်ပြခြင်းနဲ့စိတ်ဝင်စားစရာအကြောင်းအရာတစ်ခုကတော့ DW website မှာရေးသားထားတဲ့တွေ့ဆုံမင်းရမှုအကြောင်းတစ်ခုဖြစ်ပါတယ်ပြောင်းလဲနေတဲ့လူမှုအဖွဲ့အစည်းတစ်ခုရဲ့လူမှုအသိတရားနဲ့စံနှုန်းစာတမ်းတစ်စောင်ကိုရေးသားပြုစုထားတဲ့ Asia Foundation ရဲ့မြန်မာပြည်ဆိုင်ရာကိုယ်စားလှယ်ကင်နန်းကိုမေးမြန်းထားတာပါဒီစာတမ်းကိုပြုစုနိုင်မှုအတွက်လူပေါင်း3000ကိုလူတွေတွေ့ဆုံမေးမြန်းခဲ့တယ်လို့ဆိုပါတယ်မြန်မာပြည်သူလူမှုအနေနဲ့လက်ရှိနိုင်ငံရေးအခြေအနေပေါ်ဘယ်လိုရှုမြင်ကြသလဲဆိုတဲ့မေးခွန်းအပေါ်မှာကင်နန်းကလူအများစုဟာသူတို့ရဲ့အနာဂတ်အတွက်မျှော်လင့်ချက်အပြည့်ရှိနေကြတယ်မေးမြန်းတဲ့သူတွေက62ရာခိုင်နှုန်းကတိုင်းပြည်ဟာမှန်ကန်တဲ့ဘက်ကိုဥတီသွားနေတယ်လို့မြင်ကြပြီးတော့4ရာခိုင်နှုန်းကသာအဲ့ဒီလိုမထင်ဘူးဆိုပြီးတော့ပြောဆိုတယ်လို့ဆိုပါတယ်66ရာခိုင်နှုန်းကတော့သူတို့အနေနဲ့နိုင်ငံရေးအမြင်ကိုလွတ်လွတ်လပ်လပ်ပြောဆိုနိုင်တဲ့အခြေအနေကိုရောက်နေပြီလို့ယူဆပြီးထက်ဝက်နီးပါးကတော့အဲ့ဒါကိုသဘောမတူပါဘူးတဲ့က 93ရာခိုင်နှုန်းက2015ရွေးကောက်ပွဲကိုမဲပေးကြမယ်လို့ပြောဆိုပြီးအဲ့ဒီထက်က80ရာခိုင်နှုန်းကတော့ရွေးကောက်ပွဲပြီးရင်အကောင့်ဘက်ကိုပြောင်းလဲလာလိမ့်မယ်လို့ယူဆတဲ့အကြောင်းပြောကြတယ်လို့យေတာထားပါတယ်။လူအများစုစိုးရိမ်မှုအရှိဆုံးကိစ္စကတော့လူမျိုးစုတိုင်းရင်းသားတွေအရင်နဲ့ဘာသာရေးနဲ့ဆိုင်တဲ့အကြမ်းဖက်မှုတွေဖြစ်တဲ့စသဖြင့်យေတာတင်ပြထားပါတယ်။တခြားစိတ်ဝင်စားစရာတွေးရှိချက်တွေလည်းပါပါတယ်။အပြည့်စုံကို DW website မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဥဆံမိုးဝေကစူးစီးတင်ဆက်ပေးခဲ့တာပါခင်ဗျာ။အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပ
ါ။ဒီကနေ့မင်းတင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါတယ်။စာလုံးပေါင်းက I and in THE the NICK NICK OF OF TIME time ဖြစ်ပါလေအချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါလေပါတီပွဲလွတ်မလို့လက်မတင်လေးတင်မိလိုက်တဲ့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12 just in time to raise a glass and say hello to the new year.
Henry ye party atwa ka bing paut de li. Da ba mai lo taw de ba ye. 7 na yi thu bu 9 minute alu nit tik ko yak khwet myaw pi chu so bu a chi mi lat mit tin ni din yauk twa ke de lo a de bi ya ba le. U ma ko naw ta khaw na si chi cha ya aw.
We had a flat tire on our way to Henry's party, but we still got there in the nick of time. 5 minutes to 12. Just in time to raise a glass and say hello to the new year.
အချိန်မီလက်မတင်လေးတင်လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In the nick of time
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုတော့စီးပွားရေးအစီအစဉ်ကိုတင်ဆက်ပြမှာပါ။ရုရှားရူဘယ်ငွေဈေးဟာနှစ်ပေါင်း30အတွင်းအနှိမ်ဆုံးကိုမကြသေးခင်ရက်ပိုင်းမှာကျဆင်းသွားပါရယ်။ရှင်းနှစ်စီးပွားရေးဟာတိတ်တိတ်သာသာမတက်နိုင်ဘူးလို့ခမန်းထားရကနေစီးပွားရေးအကျက်တဲဖြစ်နိုင်တယ်လို့ဗန်ဒါရေးအရာရှိတွေကပြောင်းလဲခမန်းလိုက်တာနဲ့အမျှရေနံဈေးတွေလည်းထိုးကျသွားပါရယ်။ယူကရိန်းရေးနဲ့ပတ်သက်လို့အနောက်နိုင်ငံတွေရဲ့တန်ခတ်မှုတွေနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုင်းပြည်တွေကထွက်ခွာနေချိန်မှာရုရှားစီးပွားရေးအခုလိုထိခိုက်လာတာပါ။ဒါပေမဲ့စီးပွားရေးပညာရှင်တွေကတော့ရုရှားစီးပွားရေးပြဿနာဟာယူကရိန်းအရေးနဲ့ရေနံဈေးကျဆင်းမှုတွေထက်ပိုပြီးအရေးပါတဲ့တခြားကိစ္စတွေရှိနေလို့ဖြစ်တယ်ဆိုပြီးသုံးသပ်ပြောဆိုကြပါရယ်မော်စကိုကနေဒန်နီယယ်ရှက်ဖ်ပေးပို့ထားတဲ့သတင်းနဲ့အတူအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရယ်ခင်ဗျာ
ကမ္ဘာရေနံစည်းတွေတိတိတသာကျဆင်းလာနေတဲ့အကျိုးဆက်အဖြစ်နဲ့ရုရှားနိုင်ငံရဲ့စီးပွားရေးကျဆင်းမှုဖြစ်ပေါ်နေပြီဆိုတဲ့ပြောဆိုမှုတွေထွက်လာနေတဲ့အချိန်မှာပဲရုရှားစီးပွားရေးဟာ၈နှစ်2015ခုနှစ်မှာ 3.8% ခန့်နှုန်းအထိကျဆင်းမယ်လို့အခုသတင်းပတ်အတွင်းကမ္ဘာဘဏ်ကခန့်မှန်းချက်ထုတ်ပြန်လိုက်ပါတယ်။2015ခုနှစ်အတွင်းရင်းနှီးမြှုပ်နှံမှုတွေ၃နှစ်ဆက်တိုက်အဖြစ်ကျဆင်းမှုရှိနေကြောင်းအနောက်အစုနိုင်ငံတွေကရုရှားအပေါ်စီးပွားရေးပိတ်ဆို့မှုတွေကြောင့်တိုင်းပြည်အတွင်းမသေးကြမရေရာမှုတွေဖြစ်ပေါ်နေတဲ့တစ်ချိန်တည်းမှာပဲရုရှားကုမ္ပဏီတွေနဲ့ဘဏ်တွေဟာလည်းနိုင်ငံတကာငွေကြေးဈေးကွက်နဲ့အကန့်အသတ်နဲ့ပဲထိတွေ့ဆက်ဆံခွင့်ရှိနေကြောင်းဒါကြောင့်ဝယ်ယူသုံးစွဲမှုအားလည်းကျဆင်းလာနေကြောင်းကမ္ဘာဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရေနံစည်းတွေအကြီးအကျယ်ဇက်တိုက်ကျဆင်းနေမှုကြောင့်ရုရှားရူဘယ်ငွေတန်ဖိုးဟာလည်းဒေါ်လာနဲ့နှိုင်းယှဉ်လိုက်ရင်40ရာခိုင်နှုန်းလောက်အထိအခုနှစ်အတွင်းမှာကျဆင်းသွားစေခဲ့တာပါ။အခုလိုရုရှားရူဘယ်ငွေတန်ဖိုးကျဆင်းသွားတာဟာတိုင်းပြည်စည်းဝါးရေးကိုထိခိုက်စေတယ်လို့ဝန်ကြီးချုပ်ဒီမီထရီမက်ဒီယေဒက်ဖ်ကလည်းဒီဇင်ဘာလ10ရက်နေ့မှာရုရှားရုပ်မြင်သံကြားဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောကြားလိုက်ပါတယ
် Будут меняться существенные экономические условия нам придётся пересматривать и сценарные условия
ရူဘယ်တန်ဖိုးကျသွားတာကဘတ်ဂျက်ရသုံးခန့်မှန်းတဲ့နေရာအပအဝင်တခြားအကြောင်းကိစ္စတော်တော်များများပေါ်မှာအတိုင်းအတာတစ်ခုထိအကျိုးသက်ရောက်မှုဖြစ်စေပါတယ်ဘာဖြစ်ဖြစ်ရူဘယ်ငွေတန်ဖိုးတိတတာကြာသွားတဲ့ကိစ္စကတိုင်းပြည်အတွက်ရောစီးပွားရေးအတွက်ပါအကျိုးမဖြစ်စေတဲ့ကိစ္စပ
ါရူဘယ်ငွေတန်ဖိုးကျသွားတဲ့အပေါ်ရုရှားစီးပွားရေးသမားတဦးရဲ့အမြင်ကတော့
Well yes of course it scares me that the rates go up I am an entrepreneur I get goods from the United States before I was paying 30
ဒေါ်လာနဲ့ယူရိုငွေဈေးတက်သွားတာကကျွန်တော်ကိုတကယ်ပဲထိတ်လန့်စေပါတယ်ကျွန်တော်ကဆွန်ဦးစီးပွားရေးသမားတစ်ယောက်ပါအ
အမေရိကန်ကနေပစ္စည်းတွေကိုကျွန်တော်ဝယ်ပါတယ်အရင်ကရူဘယ်30ပဲပေးရတဲ့ပစ္စည်းကိုအခု50ပေးဝယ်ရတယ်ရိုးရိုးတက်တက်ပြောရရင်ကျွန်တော်တော်တော်လန့်နေပြီဘာထပ်ဖြစ်မလဲကျွန်တော်မသိဘူးတရုတ်ကနေပဲပစ္စည်းတချို့သွင်းပြလိုက်မယ်ထင်တယ်အမေရိကန်နဲ့ဆက်ဆံရေးကတော့ပြတ်သွားပြီအမေရိကန်ကနေဝယ်ဖို့မဖြစ်နိုင်တော့ဘူးဘာဖြစ်မလဲမသိတော့ပါဘူးဗျာ
ရူဘယ်ငွေတန်ဖိုးအဆမတန်ကျဆင်းပြီးငွေကြေးဖောင်းပွားမှုအကြီးအကျယ်ဖြစ်ပေါ်လာမှာကိုဟန်တာဖို့စူးစမ်းတဲ့အနေနဲ့အရင်အတိုးနှုန်း6.5% ခန့်နှုန်းရှိခဲ့ရာက 10.5% ခန့်နှုန်းအထိတိုးမြင့်တက်မလာကြောင်းရုရှားဗဟိုဘဏ်ကလည်းဒီဇင်ဘာလ17ရက်နေ့မှာကြေညာလိုက်ပါတယ်။အခုလိုအတိုးနှုန်းတိုးမြင့်တက်မလာတာဟာစီးပွားရေးပညာရှင်တွေကကြိုတင်ခန့်မှန်းထားတဲ့အတိုင်းလှုပ်ဆောင်တာဖြစ်ပေမဲ့ဒီထက်ပိုပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့သတိပေးပြောဆိုမှုတွေလည်းထွက်နေပါတယ်။ရုရှားကောင်ဆောင်တွေကတော့တိုင်းပြည်ရဲ့စီးပွားရေးပြဿနာဟာအနောက်နိုင်ငံတွေကြောင့်ဖြစ်တယ်ယူကရိန်းကိစ္စဝင်ရောက်ပတ်သက်မှုအတွက်ရုရှားကိုဒဏ်ခတ်ပိတ်ဆို့တာတွေကြောင့်ဖြစ်တယ်လို့ပြောဆိုနေကြပါတယ်။စီးပွားရေးတန်ခတ်မှုတွေနဲ့ရေနံစေးကျဆင်းမှုကြောင့်ရုရှားဟာတစ်နှစ်ကိုဒေါ်လာ140ဘီလီယံဘိုးဆုံးရှုံးနေတယ်လို့ရုရှားဗန်နယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့စီးပွားရေးဝန်ကြီးဟောင်းအန်ဒရီနေချာယက်ဖ်ကတော့စွန့်အင်တဲ့ကုန်ကြမ်းပို့ကုန်တွေမှာရုရှားကအကြီးအကျယ်မိခိုလွန်းနေတာကြောင့်နဲ့ယင်းနီးမြုပ်နှံမှုပိုင်းမှာအာဏာချက်တွေရှိနေတာကြောင့်အခုလိုစီးပွားရေးထိခိုက်ရတာလို့ပြောပါတယ
်။ Собственно, серьёзные проблемы в российской экономике начались до всякого украинского кризиса до
Ukraine ပြည်ပခံ မတိုင်ခင် ရေနံစေး မကျခင်ကတည်းက စီးပွားရေး ပြဿနာ အကြီးအကျယ် စနေပါပြီ 2012 ခုနှစ်ကစလို့ ငွေကြေး ဖောင်းပွားမှု မြင့်တက်လာနေတာ နဲ့ အတူ macro စီးပွားရေး အညွှန်းကိန်းတွေ ထိုးကျလာနေတာပါ
အနောက်နိုင်ငံတွေကို လက်တုံ့ပြန်တဲ့ အနေနဲ့ အနောက်နိုင်ငံတွေက တင်ပို့တဲ့ ကုန်ပစ္စည်းတွေကို ရုရှားက တားမြစ်တာ ကြောင့် စားသောက်ကုန်ဈေးနှုန်းတွေ တက်လာခဲ့ပါတယ် ဒါပေမဲ့ အစိုးရရဲ့ ဝါဒ ဖြန့်ချိမှုတွေ ကတော့ သူတို့အဆိုနိုင်ငံခြားရန်သူတွေကိုထောက်ပြပြီးလူထုယုံကြည်မှုရအောင်လှုပ်ဆောင်ထားတာပ
ါ I think there is no sense to criticize the government now because we are now alone and we have to be united if we begin to disagree
တော့ဆေးအစိုးရကိုပြစ်တင်နေရမှာရှိဘူးလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့အခုကျွန်တော်တို့ဝိုင်းပယ်ခံနေရချိန်မှာတိုင်းပြည်အတွင်းမှာစီလုံးမှုလိုပါတယ်အငင်းပွားမှုတွေဖြစ်လာရင်ကျွန်တော်တို့ပဲနင်းနာမှာပ
ါဒါပေမဲ့အန်ဒရီနီချာယက်ဖ်ကတော့ရုရှားစီးပွားရေးဟာပြည်တွင်းကိစ္စတွေကြောင့်ဖြစ်တယ်။အာဏာပိုင်တွေဟာအရင်အနည်းဒေါ်လာတန်းထောင်ချဆက်ပြီးထိန်းထားနိုင်ဖို့နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတန်းပြီးကနေထွက်ခွာမတော့အောင်လုပ်ဖို့ကိစ္စတွေမှာအလေးထားဆောင်ရွက်ခြင်းမရှိတဲ့အတွက်ဖြစ်တယ်လို့ထောက်ပြပြောဆိုပါတယ
်။ Я убеждён, что мы должны проводить очень серьёзные реформы, направленные на улучшение предпринимательства.
ဘုရားပန်ဆိုင်မှုအခွင့်အရေးကိုကာကွယ်ဖို့စစ်မှန်ပြီးတရားလွတ်လပ်တဲ့တရားရေးစနစ်တရားထားရှိဖို့တိုင်းပြည်ရဲ့အဆိုးရွားဆုံးရောဂါတစ်ခုလိုဖြစ်နေတဲ့လက်စားမှုကိုတိုက်ဖြတ်နိုင်ဖို့အတွက်အရေးကြီးတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ရလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။လက်ရှိစီးပွားရေးကျဆင်းနေတဲ့ဆိုပေမဲ့လည်းဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲပြီးရုရှားနိုင်ငံဖြစ်လာခြင်းလောက်ကလောက်တော့အခြေအနေကမဆိုးသေးဘူးလို့အဲ့ဒီအချိန်ကစီးပွားရေးဝန်ကြီးတာဝန်ကိုယူခဲ့တဲ့နီချာယက်ဖ်ကပြောပါတယ
်။ Тогда речь шла действительно об экономическом коллапсе. И то, что писали средства массовой информации.
ဒီချိန်ကစီးပွားရေးရိုးရိုးမှုကတကယ်ပြဿနာကြီးပါ။ရုရှားကတော့ဒီချိန်ကစောင့်ရသူကိုကျော်လွှမ်းနိုင်တော့မှာမဟုတ်ဘူးလို့သတင်းတွေမှာဖော်ပြတာအလုံးကအမှန်တွေပါပဲ။ငမောခံဝမှုအများပြည်သူသွားလာရေးစနစ်လိုအပ်ချက်ရုံးရင်းစံကတ်မှုတွေနဲ့ယူဂိုစလာဗီးယားမှာလိုပြည်တွင်းစစ်ဖြစ်နိုင်တဲ့ဆိုလိုစိုးရိမ်ချက်တွေနျူကလ িয়ার လက်နက်အန္တရာယ်စတဲ့ပြဿနာတွေအလုံးရှိနေပါတယ်။သတင်းတွေမှာချက်ကဖော်ပြတာမဟုတ်ပါဘူး။တကယ်ကိုအဲ့ဒီအတိုင်းဖြစ်နေတာပါ။
အဲ့ဒီလိုစီးပွားရေးအခြေအနေမျိုးဒီကနေ့ပြန်ဖြစ်ဖို့ဆိုရင်ရေနံတစည်းကိုအနည်းဆုံးဒေါ်လာ40အထိကျဆင်းသွားမှာဖြစ်ကောင်းဖြစ်နိုင်လိမ့်မယ်လို့လည်းနီချာယက်ဖ်ကပြောပါတယ်။ရုရှားအများစုကတော့လာမယ့်စီးပွားရေးအကြက်တဲဟာရူဘယ်ငွေစင်းနှုန်းကျသွားတာခီးသွားစရိတ်ပိုကုန်ကျတာလောက်ပဲရှိလိမ့်မယ်လို့ယူဆနေကြပါတယ်ခင်ဗျာ။
ရုရှားနိုင်ငံရဲ့စီးပွားရေးအခြေအနေအကြောင်းအပတ်စဉ်စီးပွားရေးအစီအစဉ်မှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးသွားတာပါခင်ဗျာအခုတော့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုပြန်လည်တင်ဆက်ပေးဖို့အလှည့်ရောက်ပါပြီ1860ခုနှစ်အမေရိကန်ပြည်တွင်းစစ်ရဲ့ပဲ့တင်သံတွေဟာအခုချိန်ထိအမေရိကန်ပြည်ထောင်စုမှာရိုက်ခတ်ဆဲဖြစ်ပါတယ်အဲ့ဒီစစ်ပွဲတွေအတွင်းပါဝင်တက်ခဲ့သူတွေရဲ့မျိုးဆက်သစ်တွေဟာဆိုရင်လေနှစ်စဉ်နှစ်တိုင်းဒီစစ်ပွဲအထိမ်းအမှတ်အမှတ်တရအခမ်းအနားတွေကိုဆင်နွှဲကြပြီး နိုင်ငံနှစ်ပိုင်းကွဲလွန်ပြီးဖြစ်ခဲ့တဲ့စစ်ပွဲတွေအကြောင်းကိုပြန်ပြောင်းဆွေးနွေးကြပါတယ်။ဒီအခမ်းအနားကျင်းပဆင်နွှဲကြတဲ့ Gettysburg မြို့အကြောင်းသုတဆုံတဲ့အမေရိကန်တခွင်အစည်းအဝေးမှာမန္တနာချနဲ့အတူတင်ဆက်ပေးထားပါတယ်။နားဆင်ကြပါခင်ဗျာ။ Pennsylvania ပြည်နယ်ရဲ့ Gettysburg ဆိုတဲ့မြို့လေးဟာအမေရိကန်တွေရဲ့သမိုင်းဝင်မြို့လေးဖြစ်ပါတယ်။ Washington DC ကနေဆိုရင်လဲတနအီခွဲသာသာလောက်ကားမောင်းသွားရင်ရောက်ပါတယ်မြို့သိငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တမျိုးလည်းဖြစ်ပါတယ်။ဒီစစ်ပွဲအကြောင်းကိုစပြောပေးပါလားမန္တန်နာချန်ရင်
။ကောင်းပါပြီရှင်။လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီး Robert Lee က Virginia Chancellor Base မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်ပိုင်းသူ့ရဲ့မြောက်ပိုင်း Virginia တပ်ကိုဦးဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက် Gettysburg ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့တယ်လေ။စစ်တံကိုအလူလဲခံခဲ့ရတဲ့ Virginia ပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ Pennsylvania ပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းခဲ့တာပေါ့
ဗိုလ်ချုပ်ကြီး Robert Lee ရဲ့ဖြူဟာကအမေရိကန်မြောက်ဖက်ချမ်းကမြို့တွေကိုဝန်းရံမယ်နောက်မြောက်ပိုင်းကစစ်လိုလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်ပြီးမှမြောက်ပိုင်းနယ်မြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်အဲ့ဒီနောက်မှာတော့ငင်းချင်းရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
တစ်ဖက်မှာလည်းသမ္မတ Abraham Lincoln ကတာဝန်ပေးထားတဲ့အတိုင်းဗိုလ်ချုပ် Joseph Hooker ကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစဉ်သင့်အနေထားပြင်ထားပါတယ်။ဒါပေမဲ့လည်း Gettysburg စစ်ပွဲကြီးမစတင်ခင်3ရက်လိုမှာဗိုလ်ချုပ် George Gordon Meade ကိုတပ်တွေကိုကဲဖို့အစားထိုးခန့်အပ်ပြီးတော့ Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ဂျားမာဝင်ရောက်နေရာယူခိုင်းထားပါတယ်။ဒီအနေထားကိုသိပြီးတဲ့နောက်ဗိုလ်ချုပ်ကြီး Robert Lee ဟာGettysburg ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ချထားလိုက်ပါတယ်။
1863ခုနှစ်ဇူလိုင်လ1ရက်နေ့မှာတော့တနတ်တက်တိုက်ပွဲတွေထိတ်တဲရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတက်ကတပ်ဖွဲ့ဝင် 3,000 နဲ့မြောက်ပိုင်းကတပ်အင်အား 2,000 တို့တိုက်ခိုက်ကြရမှာအဆုံးမတော့တောင်ပိုင်းတက်တွေစုခွာခဲ့ရပါတယ်
။ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဦးရေတိန်ကနန်းနာထီကတ်လာခဲ့ပါတယ်။တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာတဲ့အချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်မလို့ဗိုလ်ချုပ်ကြီး Robert Lee ဟာသူ့ရဲ့တပ်တွေကို Virginia အထိပြန်လည်စုခွာစေခဲ့ပါတယ်။ဒီ3ရက်ကြာတိုက်ပွဲတွေအတွင်းတပ်သား 9,100 လောက်တေကျေထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ
်ဒီတိုက်ပွဲတွေအပြီးလေလာအကြမှာသမ္မတ Abraham Lincoln က Gettysburg တိုက်ပွဲအတွင်းကြာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မင်ကွန်းတရက်ပြောကြားခဲ့ပါတယ်မန္တန်တားကြီးသူ့ရဲ့မင်ကွန်းထဲမှာသမ္မတ Lincoln ကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့တဲ့သူတွေကိုတေဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်တဲ့လူစံကောင်းတွေအဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ်ဗျာ
ဒီတိုက်ပွဲဟာညှို့ညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့တဲ့သူတွေမျော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလေးဖြစ်ပါတယ်။ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ကြားအငင်းပွားရာကနေပြည်ရင်းစစ်ဖြစ်လာခဲ့ရတာပါ။ဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်အကြားအာဏာခွဲဝေသုံးစွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာရှင
်။အခုလိုတိုက်ပွဲတွေဖြစ်ပြီးအနှစ်150ကျော်လောက်အကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြပြန်လဲရောက်ရှိလာပါတယ်။ဒါပေမဲ့ဒီစစ်သားတွေဟာ American တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲအထိမ်းအမှတ်အခမ်းအနားကိုငြင်းငြင်းချမ်းချမ်းဆင်နွှဲနေကြတာပါဗျာ
။1863ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကျော်ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုတုန်းကအတိုင်းစစ်သားဝတ်စုံတွေဝတ်အရက်သားတွေကလည်းဟိုတုန်းကအတိုင်းဝတ်ကြပြီးတော့အထိမ်းအမှတ်ကျင်းပကြတာပါ။ဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ဒါဟာ Living History တက်ရှိသမိုင်းတွေဆိုပြီးတင်စားခေါ်ဝေါ်ကြပါတယ်။ Gettysburg အထိမ်းအမှတ်ခန်းနာကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတောင်ပိုင်းကထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီး Robert Lee နဲ့ Gettysburg တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝတ်ဆင်ကြတဲ့သူတွေလည်းရှိပါတယ်။
ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားပုံစံတွေအတိုင်းလဲဝစ်ဆင်ကြပါတယ်။ Gettysburg စစ်ပွဲအကြောင်းပြောရင်တော့တဆက်သေးပါလာတာကသမ္မတ Abraham Lincoln ပါ
။ That this nation under God shall have a new birth of freedom and the government of the people by the people for the people.
ဒါတော့သမ္မတ Lincoln ရဲ့နာမည်ကျော် Gettysburg မင်ကွန်းထဲမှာပါတဲ့ အမေရိကန်ပြည်ထောင်စုမှာလွတ်လပ်မှုစတင်မှုဖွားလာပြီဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝစ်ဆင်ထားသူကပြောသွားတာပါဒါနဲ့တစ်ဆက်တည်းမှာ Getty Spark မင်ကွန်းနဲ့ပတ်သက်ပြီး Sandy Wilber ရေးထားတဲ့သတင်းကိုဖွင့်ပြပေးပါစေ
Dedicated to the proposition that all men are created equal. These were Lincoln's famous words, and his Gettysburg address, so many laid to rest on the battlefields of civil war. It was 18.
ဒီထိမ့်မဲ့ဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာပြင်းထန်ဆုံးသွေးထွက်တမ်းယိုဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါရယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ့်မဲ့အခမ်းအနားပါဝင်ဆင်နွှဲသူ Jim Gatti ကဆိုပါရယ
် I think by now it would have been back as one nation we would have reunited to fight
ကိုဆိုရင်လည်းနိုင်ငံတစ်နိုင်ငံအနေနဲ့ယက်တီနေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ကအတူတူယက်တီခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါအမေရိကန်အတွက်တော့အခုလိုဟိုးရုံကအတိုင်ဝယ်စားစီရင်ပြီးအထိတ်မှတ်ဆင်နွှဲတာဟာဝါဒနာတက်တဲ့ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီ
အခုလိုစစ်ပွဲပြီးဆုံးတဲ့ထိမ့်မဲ့ခန်းသားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်တည်းမှာပဲဟိုတုန်းကတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုတုန်းကအတိုင်းဝစ်စားစင်ရင်ပြီးတကယ်စစ်မြေပြင်မှာလို့ပြစ်ခတ်တရုတ်ဆောင်ပြတာတွေကိုစိတ်ဝင်စားသူတွေကြည့်လို့ရအောင်လို့သက်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝန်ထမ်းကူညီသူတွေအတူပူးပေါင်းပြီးတော့တမိုင်းကိုလေ့လာနိုင်အောင်စူးစမ်းဆောင်ရွက်နေကြပါတယ်
။ Gettysburg ကိုတွားရောက်လေ့လာလို့သူတွေအနေနဲ့ www.nbs.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့လှည့်လည်ကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလဲပတ်နိုင်ပါတယ
်။တနေရာပြီးတနေရာတဦးချင်းလိုက်လံကြည့်ရှုနိုင်တယ်လို့Gettysburg အမျိုးသားဥယျာဉ်ကရှင်းပြသူပါဝင်တဲ့အဖွဲ့တွေနဲ့လည်းလိုက်လံကြည့်ရှုလို့ရပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်ရှည်ရှိတဲ့လမ်းမှာစပိန်လက်စီးနိုင်တယ်လို့9,800ဧကအကျယ်ရှိတဲ့ကွင်းမြင်ထဲမှာမြင်းစီးပြီးလေ့လာလို့လည်းရပါတယ်ရှင
်။တပါရှင်မြတ်ခင်ဗျာ VOA ကပုံမှန်ထုတ်လွှင့်ပေးနေတဲ့ TV အစီအစဉ်တွေကို VOA Internet လိပ်စာ www.bami.vnews.com အပြင် VOA Facebook Twitter နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
တနိုင်ငံစနစ်နှမျိုးနဲ့အုပ်ချုပ်နေတဲ့ပုံစံအောက်မှာနင်းနေကြတဲ့ဟောင်ကောင်လူလူရဲ့ဆန္ဒကိုရောကမ္ဘာတဝန်းလိုက်နာကြတဲ့မဲပေးပိုင်ခွင့်အတွက်ပါအမေရိကန်ပြည်ထောင်စုကကလာကြာရှည်စွာထောက်ခံခဲ့တယ်လို့ဒီလိုထောက်ခံနေတယ်ဆိုတော့ကိုတရုတ်အစိုးရတည်အောင်ဆက်လက်ပြောကြားနေမှာဖြစ်ပါတယ်တနင်္ဂနွေစနေနေ့မျိုးနဲ့အုပ်ချုပ်မှုအတွက်တင့်ချောင်ဖိန်ကပုံစံချပြခဲ့တာဖြစ်ပြီးဒါဟာတရုတ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပါဝင်ပါတယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်တော်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကမကြာသေးခင်ကပြုလုပ်ခဲ့တဲ့လွှတ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်အခုလိုပါဝင်နေတဲ့ဆိုတဲ့သဘောကတခြားကိစ္စရပ်တွေလိုပဲဟောင်ကောင်အစိုးရမှာသူရဲ့ကိုပိုင်အုပ်ချုပ်ရေးနဲ့တရားရေးအာဏာတွေဆက်ပြီးရှိနေဖို့နဲ့သူကိုပိုင်ဥပဒေတွေလည်းထားရှိရမယ်ဆိုတာကိုတရုတ်အစိုးရကလက်ခံတဲ့သဘောဖြစ်ပါတယ်လို့လည်းပြောပါတယ်။ဒါအပြင်အထူးသဖြင့်ဟောင်ကောင်မှာပွင့်လင်းတဲ့လူမှုအတိုင်းဝိုင်းတရားရှိပြီးအဆင့်တန်းမြင့်မားတဲ့ကိုပိုင်အုပ်ချုပ်권ရှိတယ်လို့တရားဥပဒေကိုလေးစားလိုက်နာတာမို့ဟောင်ကောင်ကိုအောင်မြင်တဲ့ကမ္ဘာလုံးဆိုင်ရာမြို့တစ်မြို့အဖြစ်ကိုရောက်စေခဲ့တာလို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆယ်ကထောက်ပြခဲ့ပါတယ်။ American ပြည်ထောင်စုကကမ္ဘာတဝန်းမှာလှုပ်ဆောင်တယ်လို့ပဲတရုတ်နိုင်ငံအတွက်လည်းနိုင်ငံတကာအသိအမှတ်ပြုထားတဲ့လွတ်လပ်စွာစုဝေးခွင့်နဲ့ လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လိုမျိုးအခြေခံရပိုင်ခွင့်တွေကိုနားလည်လာအောင်ပညာပေးမှုတွေလည်းလုပ်နေပါတယ်လို့ဆိုပါတယ်။တရုတ်အစိုးရကနှစ်ထောင်ဆက်ခုနှစ်ဟောင်ကောင်အုပ်ချုပ်ရေးမှုရွေးကောက်ပွဲအတွက်တင်းကြပ်တဲ့စီမံရေးချပေးပြီးအရွေးကောက်ခံပုဂ္ဂိုလ်တွေအတွက်ပါအမိစင်းတန်သွင်းခဲ့တာမို့ဟောင်ကောင်မှာလုံခဲ့တဲ့နှစ်လအတွင်းဆန္ဒပြမှုတွေလှုပ်လာတာတွေ့ရပါတယ်။ဟော ယ်။ဒါအပြင်လူမှုသဘောကျသူကိုရှင်းပြန်အရွေးခံခွင့်ပေးရမှာဖြစ်ပြီးပါဝင်ရှင်းပြန်သူတွေဟာမူဝါဒမျိုးစုံရှိတဲ့လူရန်စားမျိုးစုံဖြစ်တဲ့လို့ဟောင်ကောင်ကမဲပေးပိုင်ခွင့်ရှိသူတွေကိုယ်တိုင်ရွေးချယ်ပိုင်ခွင့်ရဖို့လေလိုအပ်တယ်လို့ဆိုပါတယ်။တရုတ်အစိုးရရဲ့တနင်္ဂနွေနေ့နှစ်မျိုးနဲ့အုပ်ချုပ်မယ်ဆိုတဲ့မူပေါင်းဟာအခုခါမှာယိုယွင်းလာနေတဲ့လက္ခဏာတွေပြနေတာမို့စိုးရင်ပူပန်ကြောင်းလဲမစ္စတာရာဆာကပြောပါတယ်။ဟောင်ကောင်မှာသတင်းလွတ်လပ်ခွင့်အခြေအနေဟာတဖြည်းဖြည်းဆွတ်ယုတ်လာတာကိုသတိထားမိတယ်လို့ကာလကြာရှည်စွာလွတ်လပ်မှုအပြည့်နဲ့လှုပ်ဆောင်လာတဲ့ဟောင်ကောင်ရဲ့တရားရေးစနစ်ဟာလည်းတရုတ်အစိုးရကတိပေးထားတယ်လို့တနင်္ဂနွေနေ့နှစ်မျိုးနဲ့ဆန့်ပြတ်အုပ်ချုပ်မှုရော့ပါလာနေတာကိုပြတာတယ်နောက်ချက်တစ်ချက်ဖြစ်တယ်လို့လည်းပြောပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံနေနဲ့ဂရိပေးထားတဲ့အတိုင်းဟောင်ကောင်ရဲ့လက်လက်မှုနဲ့ကိုယ်ပိုင်အုပ်ချုပ်မှုဆက်လက်တည်တံ့အောင်လှုပ်ဆောင်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်တယ်လို့တရုတ်အစိုးရဟောင်ကောင်အစိုးရနဲ့ဟောင်ကောင်ပြည်သူတွေအားလုံးလက်တွဲပြီးလှုပ်ဆောင်ကြဖို့အားပေးနေပါတယ်လို့လည်းပြောပါတယ်။ဒါအပြင်ဟောင်ကောင်ရဲ့ဒီမိုကရေစီတိုးတက်မှုကိုမြင့်တက်နိုင်ဖို့အတွက်ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်လွတ်လပ်မှုနဲ့ပွင့်လင်းတဲ့လူမှုအတိုင်းဝိုင်းဆက်လက်တည်တံ့အောင်2018ရွေးကောက်ပွဲကိုနိုင်ငံတကာဆန်နှုံးတွေအတိုင်းကျင်းပပေးဖို့ပါ2000နိုင်ငံခြားရေးဝန်ကြီးရာဆာကဗန်ကြားလိုက်ပါတယ
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့အဘော်ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပါရခင်ဗျာသောတာရှင်များခင်ဗျာကျွန်တော်တို့ VOA ကိုဆက်သွယ်လို့ရဆိုရင်တော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်တယ်လီဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့2323255555လေးဖြစ်ပါတယ်ခင်ဗျာ VOA ရဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာပါကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှမို့အခုကြံနေသေးတဲ့အချိန်မှာသတင်းကျဉ်းချုပ်ကိုဒေါက်ကင်မျိုးသက်ကကြီးညာပေးတော်မှာပါခင်ဗျာ
တနင်္လာနေ့ကစပြီးတရားခံတွေကိုတရားနည်းပါဖမ်းဆီးထားခဲ့တဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကချောကလက်ကဖေးဆိုင်ကိုလက်နက်ပြည့်နဲ့ရဲတွေဝင်ရောက်စီးနင်းခဲ့တဲ့အတွက်တနတ်သမားနဲ့အတူတရားခံနှစ်ဦးပါဝင်လူပေါင်း3ဦးသေဆုံးခဲ့ရတယ်လို့အတည်ပြုပါတယ်။အင်္ဂါနေ့မနေ့2နာရီလောက်မှာရဲတွေဝင်ရောက်စီးနင်းခဲ့တဲ့နောက်တရားခံဖမ်းဆီးထားမှုနဲ့အဆုံးသတ်သွားတာပါ။တနတ်သမားကလူပေါင်း18ယောက်ကို16နာရီကြာဖမ်းဆီးထားတာဖြစ်ပါတယ်။သူဟာမန်ဟာရန်မွန်နစ်ဖြစ်ပြီးအီရန်ကနေပြောင်းရွှေ့အခြေချလာသူဖြစ်ပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးတိုနီအဘော့ကတော့သူဟာစိတ်ရောဂါရှိနေသူတူဖြစ်ပြီးသူ့လှုပ်ဆောင်မှုကနိုင်ငံရေးရွေချက်ပါနေတယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံဒေဝါလီမခံရစေဖို့အတွက်ဒေါ်လာသန်းပေါင်း1000ရဖို့အတွက်အလေးတကြီးလိုအပ်နေပါတယ်လို့ယူကရိန်းဝန်ကြီးချုပ်အာဆန်နီယာဆန်နုကပြောကြားလိုက်ပါတယ်။တနင်္လာနေ့ဘရပ်ဆဲလ်မှာ EU ဥရောပသမဂ္ဂနိုင်ငံများဝန်ကြီးတွေရဲ့တွေ့ဆုံဆွေးနွေးပွဲအပြီးသတင်းတောက်တွေကမစ္စတာယက်ဆန်နုတ်ကိုဘယ်အချိန်မှငွေလိုအပ်တယ်လဲလို့မေးကြတဲ့အခါမှာမစ္စတာယက်ဆန်နုတ်ကမနစ်ကလေးကလိုအပ်နေတာပါလို့ပြောပါတယ်။ယူကရိန်းနိုင်ငံဟာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့စစ်ပွဲတွေဆင်နွှဲနေရတာမို့နိုင်ငံစီးပွားရေးချွတ်ချုံကျနေတာဖြစ်ပါတယ်။ယူကရိန်းငွေကြေးဖြစ်တဲ့ဟာရာနီယက်အတွက်ငွေလဲနှုတ်ဟာလည်းမကြုံစက်ဘူး။အနိုင်ဆုံးအနေအထားကိုရောက်ရှိနေတာပါ။ယူကရိန်းအနေနဲ့ငွေကြေးထောက်ပံ့မှုတွေရခြင်းသူ့နိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအကောင့်ထဲဖောရမယ်လို့ EU ကတောင်းဆိုနေပါတယ်။ Mr. Yasin Nok ကတော့ယူကရိန်းအနေနဲ့အရှိပိုင်းကယူကရိန်းခွဲထွက်ရေးသမားတွေကိုလက်နက်ရောစစ်သားတွေပါပေးပို့ပြီးတိုက်နေတယ်လို့အများသတ်မှတ်ထားတဲ့ Nuclear ပိုင်းနဲ့ Russia ကိုရှင်ပြီးတိုက်ခုတိုက်ကိုခက်ခဲပါတယ်လို့ပြောကြလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသကြောင်မဲနန်းဆန်မန်တုံနဲ့ကွန်းလုံတွေမှာပြီးခဲ့တဲ့ဗတ်တနင်္လာကစပြီးဖြစ်ပွားနေတဲ့တိုက်ပွဲဟာတနင်္လာနေ့မှာကုတ်ခိုင်မှာထပ်မံဖြစ်ပွားနေတာပါ
။တရင်ချင်းချုပ်ကိုဒေါက်ကင်မျိုးသက်ကကြီးညာခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကဦးဆက်မဝေဖြစ်ပြီးအင်ဂျင်နီယာကဒယ်ရစ်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့အောင်ပါ။ဒီဇင်ဘာ16ရက်အင်္ဂါနေ့မနေ့ကင်ဖီယိုမြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50လို့ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ။တော်တာရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနေ့ကင်ဖြစ်ပါစေခင်ဗျာ။
This program has come to you from the Voice of America, Washington.